to the Voice of America in Burmese.
မင်္ဂလာညချမ်းပြကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ10ရက်ဇာတာမင်းညနေခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေမှာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ1925/32နဲ့လိုင်းလာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်လေးကိုတောင်းရင်တက်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လွင်ဦးပါဒီညနှဆင်းမဲ့တရင်နေတယ်မှာတော့ရုရှားနိုင်ငံကနေထုတ်လိုက်တဲ့ဒါဇင်နဲ့ချီရဲ့အမေရိကန်တန်တမန်နေနဲ့မိသားစုဝင်တွေဒီကနေ့ပဲမော်စကိုမြို့တော်ကအမေရိကန်တန်ရုံကနေထွက်ခွာသွားကြပါတယ်။ဒီခါပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြည်အစီအစဉ်မှာတိုးတက်မှုတွေမရှိသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာတရင်တွေကိုတော့ကိုဝင်းမင်းနဲ့သူချင်းညာပြီးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်ကို2ရက်ကြာသွားရောက်နေတဲ့ကုလလက်ထောက်အတွင်မှုချုပ်မူလာဟာဒီကနေ့မောင်တော်မြို့ကနေနဲ့တွေ့ဆုံခဲ့ပါတယ်။
Yesterday, she went to a displacement camp, a resettlement site, and also,
UNOCHA ရဲ့ပြောခွင့်ရပုဂ္ဂိုလ် PA Person ကပြောပြသွားတာပါ။ဒီအကြောင်းသတင်းတွေပြီးနားဆင်ရဖို့ရှိသလိုပြည်ရင်ပြည်နယ်မှာကြောင်မီးသွေးကျုံဒါအပိစက်ယုံတိဆောက်မဲ့အစီအစဉ်ပြတ်သွားတဲ့အကြောင်းနဲ့ပြည်ရင်ပြည်နယ်မှာပဲအပြစ်ခတ်ရဆဲထားပေမဲ့ဒုက္ခသည်တွေထွက်ပြေးနေရတဲ့အခြေအနေရှိနေသေးတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသမတ်ချက်နဲ့တိုင်းရင်းသတင်းလှအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါမယ်။အဲဒီအစီအစဉ်တွေမတိုင်ခင်ခုအရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပြပါအောင်ဗျာ
။ရုရှားနိုင်ငံကနင်းထုတ်လိုက်တဲ့ဒါဇင်နဲ့ချီတဲ့အမေရိကန်တန်တမန်တွေနဲ့မိသားစုဝင်တွေဟာဒီနေ့မှပဲမော်စကိုမြို့တော်ကအမေရိကန်တန်ရုံကနေထွက်ခွာသွားကြပါတယ်။ဗြိတိန်နိုင်ငံမှာရုရှားတရှိအောင်တယောက်ကိုဓာတ်ရုပ်စိတ်နဲ့လုံခြုံမှုမှာရုရှားရဲ့လက်ချက်ဖြင့်ဆွဆွဲခဲ့ပြီးတဲ့နောက်အပြန်အလှန်တပ်တမန်တွေကိုနှင်ထုတ်နေကြတာပါရုရှားနိုင်ငံကနေထွက်ခွာဖို့နောက်ဆုံးတတ်မှတ်ထားတဲ့ဒီနေ့မှာပဲဘတ်စကာ3စင်းနဲ့တန်ယုံကနေမော်စကိုလေစစ်ကိုထွက်ခွာသွားကြတာဖြစ်ပါတယ်ရုရှားထောက်လိုင်းရောဆာဂေးစကရပါနဲ့တမိဖြစ်သူတို့ကိုမေလ4ရက်နေ့ကအစိတ်ခတ်လုံခြုံမှုမှာတော့တချင်းကဆိုဗီယက်ယူနစ်လက်ထက်မှာထောက်လုပ်ခဲ့တဲ့စစ်ဖက်သုံးအာယုံရောထိခဲ့စေတဲ့ဓာတ်ရုပ်စစ်ကိုအသုံးပြုခဲ့ကြောင်းဗြိတိန်နိုင်ငံကပြောဆိုထားတာပါပြည်နေငံကိုတက်ပြောင်းခုံလုံးခဲ့တဲ့ရုရှားနှစ်ဖက်တရှိအောင်နဲ့သမီးဖြစ်သူယူလီယာတို့ကိုတော့ဆက်လက်ပါရီမျိုးကခုံနှမ်းရတစ်ခုပေါ်မှာတရိပ်လင်မြင်မျောနေတာကိုတွေ့ရှိခဲ့ကြတာပါပြည်တွင်ဆိုရတော့လှုပ်ရှင်တက်ပြတ်ဖို့ကြိုးပမ်းမှုဟာရုရှားရဲ့လက်ချက်ဖြစ်နိုင်မှုများတဲ့အကြောင်းပြောဆိုထားပြီးရုရှားကတော့ဆွဆွဲချက်ကိုညှင်းဆန်ထားပါတယ်တက်ခဲမှုနောက်ပိုင်းရုရှားနဲ့နောက်နိုင်ငံတွေကြားဆက်ဆံရေးတွေလည်းကျဆင်းလာခဲ့တာပါအမေရိကန်ဥရောပသမဂ္ဂ EU နဲ့မြောက်အတ္တန်တစ်စာချုပ်နေတိုးဖော်ဝင်နိုင်ငံတွေပါဝင်နိုင်ငံတော်များကရုရှားတန်တမန်150ကျော်ကိုနှင်ထုတ်ခဲ့ကြသလိုအပြန်အလှန်နဲ့ရုရှားကလည်းသက်ဆိုင်ရာနိုင်ငံတွေကတန်တမန်တွေကိုနှင်ထုတ်ခဲ့ပါတယ
်အမေရိကန်ဘက်ကတရုတ်သွင်းကိုခွန်တိုးကောက်ဖို့ကြေညာခဲ့တဲ့အပေါ်တရုတ်ဘက်ကလည်းအလားတူတိုးကောက်ဖို့လက်တုံပြန်အပြီးလေးမှာပဲအမေရိကန်သမ္မတဘက်ကအခုတော့ရှက်ရှော့ပေါ့ပေါ့ပြန်ပြောလာပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်အနေနဲ့တရုတ်နဲ့ကုန်သွယ်စစ်ပွဲဆင်နွှဲနေပြီဆိုတဲ့အနေအထားမဟုတ်ပါဘူးလို့ရှော့ပေါ့ပြောလိုက်ပါတယ်အမေရိကန်အနေနဲ့တရုတ်သွင်းကုန်တွေပေါ်စပြီးအခွန်တိုးကောက်မယ်လို့ကြေညာခဲ့ပြီးရဲတပ်ဖွဲ့တွေအတွင်းမှာပဲတရုတ်ဘက်ကလည်းအလားတူဒေါ်လာ50ဘီလီယံနဲ့ညီမျှတဲ့အမေရိကန်သွင်းကုန်တွေပေါ်အခွန်ပြန်တိုးကောက်မယ်လို့မနေ့ကပဲလက်ထုံပြန်ခဲ့တာပါသမ္မတထရမ့်ကဒီကုန်သွယ်စစ်ပွဲကိုအရင်နှစ်ပေါင်းများစွာတုန်းကယူမိုက်တဲ့ဒါမှမဟုတ်အသုံးမချတဲ့လူတွေအမေရိကန်ဆွေရကိုကုစားပြုစင်ကဆင်နွှဲခဲ့လို့အရှုံးပေါ်ခဲ့ရပြီလို့လည်းအင်တာနက်ထွတ်တာကနေမနေ့ကတက်ပြောခဲ့ပါတယ်အိမ်ပြီးတော့စီးပွားရေးချက်ပေးရရှိချက်လာရီခူဒိုကလည်းဒီတရုတ်တင်သွင်းကုန်ကုန်တိုးကောက်ရေးကလက်တွေ့အကောင့်ထဲဖော်ဖို့မရှိသေးဘူးအခုအဆိုပြုချက်အစ်စ်မှာပဲရှိသေးတယ်လို့မနေ့ကပဲ Bloomberg သတင်းဌာနနဲ့ပြောရမှာထပ်ပြီးတော့ short pop ပြောခဲ့ပါတယ်တရုတ်ကုန်သွယ်ဝန်ကြီးဌာနဘက်ကလည်းတရုတ်ဘက်ကအမေရိကန်သွင်းကုန်ကုန်တိုးကောက်ဖို့လက်တွေ့စအသက်ဝင်မှာကလည်းအမေရိကန်ဘက်ကသွင်းကုန်ကုန်တိုးကောက်တာဘာလို့စအသက်ဝင်မလဲဆိုတဲ့အပေါ်မှာပဲမူတည်နေတယ်လို့ပြန်ပြောထားပါတယ်အခုလိုချိန်မှာမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဖွဲ့ရဲ့တရုတ်လေးလာရေးဌာနကလက်ထောက်ညှိနှိုင်းမှု Scott Kennedy ကတော့ဒီကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံအနေနဲ့ရေဒူအပေါ်ရသဘောတူညီချက်တွေရဖို့အပေးအယူလောက်ကောင်းလုပ်နိုင်လာပြီမဲ့ကုန်သွယ်စစ်ပွဲကစလိုက်သလိုဖြစ်သွားပြီးမို့ဒီပြဿနာတွေကနောက်သတင်းပတ်တွေအတွင်းကွဲပြောက်သွားမှာမဟုတ်ဘူးလို့သုံးသပ်လိုက်ပါတယ်ခင်ဗျ
အမေရိကတိုင်းလေဘိုင်းကနေမက္ကဆီကိုနိုင်ငံကိုဖြတ်ပြီးအမေရိကန်ပါဝင်မြောက်အမေရိကကိုရွှေ့ပြောင်းဝင်ရောက်လာသူတွေကိုဟန်တားရမှာ မက္ကဆီကိုနိုင်ငံရဲ့တရားရေးစနစ်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့မှပဲချီးကျူးပြောဆိုလိုက်ပါတယ်။အမေရိကန်နောက်တောင်ဘက်နယ်စပ်ကိုဖြတ်ကျော်ဝင်ရောက်သူအရေးအတွက်ရောက်ချသွားတဲ့ပုံမှာတော့သမ္မတထရန့်ကသူ့အစိုးရကိုချီးကျူးခဲ့တာပါ။မက္ကဆီကိုနိုင်ငံရဲ့ခိုင်မာတဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုကျေးဇူးတင်ရမှာဖြစ်ပြီးသူ့အစိုးရရဲ့ဆောင်ရွက်ချက်တွေကြောင့်အမေရိကန်နယ်စပ်ကိုတရားမဝင်ဖြတ်ကျော်သူအရေးအတွက်ဟာ46နှစ်အတွင်းအနှိမ်ဆုံးကျဆင်းသွားတယ်လို့မွေးစီဝါမှောက်ခုံမှုတွေလည်းရပ်တန့်သွားတဲ့အကြောင်းတွတ်တက်လူမှုကွန်ရက်ကနေပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတအင်ဂျီရောကတော့အမေရိကန်တောင်ဘက်မက္ကဆီကိုနိုင်ငံနဲ့နယ်စပ်ဒေသကိုပြည်ရင်းကာကွယ်အရေးတပ်ဖွဲ့တွေဆီလိုမဲ့အစီအစဉ်နဲ့ပတ်သက်လို့မနေ့ကကပဲချပြခဲ့ပါတယ်။တရားမဝင်ဝင်ရောက်နေထိုင်သူတွေရဲ့ပြဿနာကြီးထွားလာနေတာကိုရင်ဆိုင်မှုပြောဆိုနေတဲ့သမ္မတဒေါ်နယ်ထရန့်ရဲ့ကြိုးပမ်းမှုဒဇယ်ပိုင်းဖြစ်အစီအစဉ်ကိုထုတ်ပြန်လိုက်တာပါ။အမေရိကန်တပ်ဖွဲ့တွေနယ်စပ်ဒေသဆီလိုမဲ့အစီအစဉ်ဟာဥပဒေမဲ့ရှေ့ပြောင်းဝင်ရောက်သူတွေကိုနှိမ်နင်းမဲ့သမ္မတထရန့်ရဲ့အစီအစဉ်တွေမှာထူးခြားတဲ့ဆုံးဖြတ်ချက်တစ်ခုလည်းဖြစ်ပါတယ်။ဒေသစီစဉ်အတွက်ချေယူရမှာဖြစ်ပေမဲ့အများဆုံးအကောင့်ထဲပေါ်နိုင်မှုစတင်ဆောင်ရနေပြီဖြစ်တဲ့အကြောင်းလဲအမိမြေလုံရုံးဝင်ကြီးခရစ်စတန်နယ်ဆန်ကပြောဆိုခဲ့တာပါ။အမေရိကန်ပြည်အစိုးရမှစစ်မှုထမ်းတာဝန်ယူထားသူတွေအနေနဲ့ဥပဒေမဲ့နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုဖမ်းဆီးရလို့ပြည်တွင်းကတရားဥပဒေစိုးမိုးလုပ်ငန်းတွေမှာတာဝန်ပေးမှုပုံမှန်အဖြစ်ကတော့ကန့်သက်ထားပါတယ်။ဒါပေမဲ့လည်းနေဆက်ဒေသလူညွန့်ရေးအတွက်ပြည်ရင်းအရန်တပ်ဖွဲ့တွေကိုအခုဖြစ်နေအမေရိကန်သမ္မတတွေတာဝန်ပေးလို့ရှိပါတယ်။အမိမြေလုံရုံးဝင်ကြီးနေဆန်ကတော့ပြည်ရင်းအရန်တပ်ဖွဲ့တွေအနေနဲ့နေဆက်မှာလူညွန့်ရေးအတွက်စောင့်ကြည့်ထောက်လှမ်းမှုတွေနဲ့အထောက်အကူပေးလုပ်ငန်းတွေမှာပါဝင်ကူညီသွားမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။အရန်တပ်ဖွဲ့ဝင်အင်းကဘလောက်ထိချထားမလဲဆိုတော့အမိမြေလုံခြုံရေးဝန်ကြီးကပြောမတော်ရင်မဲ့လက်ရှိလိုအပ်ချက်ကိုဖြည့်ဆည်းနိုင်တဲ့အတိုင်းတစ်ထိချထားမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
။ဘရာဇီးနိုင်ငံမှာတော့သမ္မတဟောင်းလူးဝစ်အင်နာရှိုလူလာဒီဆီလ်ဗာအနေနဲ့သူ့ဘော်အချင်းချက်ချစားမှုနဲ့အဖြစ်ပေးထားတာကိုအယူခံတင်ထားတဲ့အချိန်မှာဆော်လာချက်ပေါ်တရားရုံးကဒီနေ့မှာပဲပယ်ချလိုက်ပါတယ်။တောင်အမေရိကတက်ကအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့ဘရာဇီးမှာဒီနေ့ဆဲတင်ပါချင်းပါမဲ့သမ္မတရွေးကောက်ပွဲတွေမှာရှေ့တန်းရောက်နေတဲ့သမ္မတဟောင်းလူလာအတွက်တော့တရားရုံးက6မဲ9မဲနဲ့ပယ်ချလိုက်တာကြောင့်အထိနာစရာဖြစ်ခဲ့ရပါတယ်။ဒီသမ္မတဟောင်းလူလာလိုက်ပါလာလေလို့ယူဆတဲ့ကာရစီပုဂ္ဂလိကပိုင်းစာအုပ်တစ်ခုတည်းကိုဝင်သွားချိန်မှာတော့သူ့ကိုထောက်ခံသူတွေကဆက်လက်တိုက်ပွဲဝင်သွားမယ်ကြောင်းအော်ဟစ်ထောက်ခံခဲ့ကြပါတယ်။သမ္မတဟောင်းနဲ့ထောက်ခံသူတွေကတော့အချင်းပြတ်ချစားမှုဆဆွဲချက်တွေဟာနိုင်ငံရေးယူရချက်တွေပါဝင်ကြောင်းပြောနေကြပါတယ်။သမ္မတဟောင်းကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်လာနေတဲ့အတွက်လည်းအာဏာရှင်တွေဘက်ကမြို့တော်နေရာတော်တော်များများမှာကြိုတင်ပြင်ဆင်မှုတွေပြုလုပ်နေပါတယ်။အချင်းပြတ်ချစားမှုနဲ့ထောင်ဒဏ်12နှစ်စီရင်ချက်အတွက်မကြာခင်မှာအချင်းခံဖို့အလားအလာရှိနေပေမဲ့လည်းတရားရေးလုံထုံလုံဤအဟံသားတွေကြောင့်အ ਨੇ ဆုံးရှေ့သတင်းဘက်အထိဖြစ်လာအောင်မှာတော့မဟုတ်သေးပါဘူး။ကန်ဂျီမှာတိုက်ခန်းတွဲတစ်ခုပေးဖို့ဂရုပေးခဲ့တဲ့ဆက်လွေကုမ္ပဏီတစ်ခုကိုအမြဲအစွန်းရမယ့် contract တွေရအောင်အကူအညီပေးခဲ့မှုနဲ့သမ္မတဟောင်းကိုပြီးခဲ့တဲ့နှစ်ဇူလိုင်လထဲမှာပဲအဖြစ်ရှိကြောင်းတရားဝန်ကဆုံးဖြတ်ခဲ့တာပါ။အဖြစ်ပေးခံရတဲ့ဒီအမှုဖြင့်အခြားရုံးတင်စစ်ဆေးမခံရသေးတဲ့အကျင့်ပြတ်ချစားမှုဆဆွဲချက်တွေအတွက်လည်းသမ္မတဟောင်းကတော့သူ့မှာအဖြစ်မရှိကြောင်းငြင်းဆန်ထားပါတယ်ခင်ဗျ။
ဒီလိုအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပင်းနဲ့ညဘက်တရင်တွေကိုဆက်လက်ကြီးညာနေပါရဲ့။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြည်ရေးအစီအစဉ်မှာတိုးတက်မှုတွေမရှိသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကပြောဆိုလိုက်ပြီးတိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုယာယီစကန်တစ်ကိုပြောင်းရွှေ့ပေးဖို့စီစဉ်နေကြောင်းလည်းပြောဆိုလိုက်ပါရဲ့။ဒုက္ခသည်တွေနေရပြည်နယ်ရေးမြမဆွေရနဲ့သဘောတူညီချက်လက်မှတ်ရေးထိုးခဲ့တာအပါအဝင်ကြိုးပမ်းမှုတွေရှိခဲ့ပေမဲ့လည်းအခုချိန်ထိထင်သာမြင်သာတိုးတက်မှုတွေမတွေ့ရတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ဖွဲ့ရဲ့အတွင်းရေးမှူးချုပ်ဆလစ်ရှက်တီနဲ့ဒီကနေ့တွေ့ဆုံချိန်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်ကြပါရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကလူညွန့်ရေးကိစ္စတွေကိုစီရင်တိုက်ခိုက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူညွန့်ရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာနောက်ဆက်တွဲလူ့ခွင့်ရေးချုပ်ဖောက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်အရေးတွေဟာ6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါတယ်။မကြာခင်မုတ်တုံရသည့်နီကက်လာနေရနဲ့အမျှဖြစ်တဲ့လို့နေထိုင်နေကြရတဲ့ဒုက္ခသည်တွေနေချောင်းနိုင်ချောင်းလေတာဝန်ရှိသူတွေတတိပေးနေကြတာပါဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတော့ဒုက္ခသည်တွေအတွက်ယာယီစကန်တေဖြစ်တောင်ပိုင်းကမ်းရိုးတန်းက ဘာရှာချချွန်းမှာစီစဉ်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။လက်တလုံးကျွန်းပေါ်မှာဒုက္ခသည်9000လောက်အတွက်ဆက်လုပ်ပြီးစီးနေပြီဖြစ်ကြောင်းလည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေက AFP သတင်းဌာနကိုပြောဆိုခဲ့ကြတာပါ။မြန်မာဆရာရဲ့လူမှုဝန်ထမ်းကေဇယင်းနဲ့ပြန်လည်နေချာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်ရေးဘင်္ဂလားဒေ့ရှ်နိုင်ငံကိုရှေ့သတင်းပတ်ထည်သွားဖို့ရှင်းနေကြမှာပဲ။ဒုက္ခသည်တွေနေရာပြင်ရင်အစီအစဉ်တွေတိုးတက်မှုမရှိသေးတဲ့ပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအားမလို့အမရသဘောထားတွေဖတ်ပေါ်လာတာလည်းဖြစ်ပါတယ်။ကွန်မကတွင်ရမှုကြောင့်ကော်ဖီအန်နဲ့ဥဆောင်တဲ့ရခိုင်ပြည်နယ်ချန်ပီကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထဲပေါ်ရေးကော်မတီကိုဥဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်ကြီးကတော့ရှစ်သိန်းဘတ်ပုံလူတွေမှာစတင်မဲ့ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်
။ရောက်ကိုရီးယားနျူကလ িয়ার တင်းမှမှုပြဿနာအဖြစ်ရှာနိုင်ရည်ဒီလနောက်ပိုင်းလွတ်ဖို့စီစဉ်ထားတဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံထိပ်တီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်တဲ့အစည်းအဝေးတစ်ခုကိုဒီနေ့ကျင်းပခဲ့ကြပါတယ်။ရောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့တက်ရောက်မဲ့ဧပြီလ29ရက်နေ့မှာလှုပ်ဖို့ရှိတဲ့ဒီထိပ်တီးဆွေးနွေးပွဲပြင်ဆင်ရေးအလုပ်ဖွဲ့အဆင့်ဆွေးနွေးပွဲကိုနေဆက်ရွာပွန်မွန်ကျုံးမှာလုပ်ခဲ့ရမှာလုံခြုံရေးအခမ်းအနားလုပ်ငန်းစဉ်နဲ့သတင်းထုတ်ပြန်မှုကိစ္စရပ်တွေကိုဆွေးနွေးဖို့ပြင်ဆင်ထားခဲ့ကြပါတယ်။တောင်ကိုရီးယားသမ္မတအင်ဂျာတို့ကဒီချိုတင်ပြင်ဆင်ရေးဆွေးနွေးပွဲကဆွေးနွေးချက်တွေကိုနောက်ဆုံးသဘောတူညီမှုမရသေးဘဲထုတ်ပြန်ကြေညာတာမလို့ဖို့နှစ်ဖက်လုံးကသဘောတူထားတယ်လို့ကြေပြောထားပါတယ်။နောက်ပြင်ဆင်ရေးအစည်းအဝေးတစ်ခုမှာလည်းကင်ဂျွန်အွန်းအနေနဲ့တောင်ကိုရီးယားဘက်ကဒီပံမွန်ကျုံရွာလေးမှာကျင်းပမဲ့ထိပ်တီးပွဲကိုဘလူလာရောက်မဲ့ပုံစံအသေးစိတ်ကိုညှိနှိုင်းကြဖို့ရှိနေပါတယ်။သတင်းမီဒီယာတွေထဲမှာတော့ကင်အနေနဲ့သင်္ကေတမြောက်အောင်တောင်မြောက်ကိုရီးယားစီးရေးနယ်နိမိတ်သတ်မှတ်ချက်လိုင်းကိုလမ်းလျှောက်ပြီးဖြတ်မယ်လို့ခန့်မှန်းနေကြပါတယ်။ဒါအပြင်ကင်နဲ့မွန်ဒီနေ့အဲ့ဒီနေ့မှာဘယ်နှချိန်တွေ့ကြမယ်ဆိုတာနဲ့ဒီတွေ့ဆုံမှုရဲ့တစိတ်တစ်ပိုင်းကိုတရက်ရုပ်သံကနေထုတ်လွှင့်မလွန့်ဆိုတာကိုတော့ဆွေးနွေးကြဖို့ရှိနေပါတယ်။1950နဲ့53ခုနှစ်တွင်ဖြစ်ခဲ့တဲ့ကိုရီးယားနိုင်ငံဆက်ပွဲပြီးတတိယအကြိမ်မြောက်ရှာရှာပါပါဖြစ်လာမဲ့ဒီထိပ်တီးဆွေးနွေးပွဲနောက်ပိုင်းမှာလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အွန်းတို့ရဲ့ပထမဆုံးထိပ်တီးဆွေးနွေးပွဲကိုမေလကမှကျင်းပဖို့ရှိနေပါတယ်ခင်ဗျာ
။ဆွန့်ပြစ်အမှတ်တွေနဲ့ညဉ့်ဉန်းမှုတွေပေါ်ဆိုးရိမ်မှုတွေကြောင့်ဖိလစ်ပိုင်နိုင်ငံကနာမည်ကျော်ပန်းဖြေကျွန်းဘိုရာကီကို6လပိတ်ထားဖို့သမ္မတရော်ဒရီဂိုဒူတာတေကကြေညာလိုက်ပါတယ်။ဒီလဧပြီလ26ရက်နေ့ကစလို့ပိတ်မဲ့အစီအစဉ်ကိုမနေ့နောက်ပိုင်းကသမ္မတကကြေညာခဲ့ပေမဲ့အသေးစိတ်ကိုပြောသွားတာမျိုးတော့မရှိပါဘူး။သမ္မတရဲ့ဆုံးဖြတ်ချက်အောင်ဖိလစ်ပိုင်နိုင်ငံမှာနာမည်အကြီးဆုံးအပန်းဖြေကျွန်းကိုနှစ်စဉ်တန်းတဲ့ချီလာရောက်လို့ရှိကြတဲ့ဧည့်သည်တွေကိုဝန်ဆောင်မှုပေးနေတဲ့ခီးသွွားလုပ်ငန်းကဝန်ထမ်းထောင်ပေါင်းများစွာရဲ့ရည်တည်ရေးအတွက်မိကုန်းနဲ့လည်းဖတ်ပေါ်လာခဲ့တာပါ။သမ္မတဒူတာတေကတော့ကျွန်းပေါ်မှာရှိတဲ့ဟိုတယ်ဆက်တောက်ဆိုင်နဲ့တခြားစီးပွားရေးလုပ်ငန်းတွေဟာအမိုက်ထရိုက်တွေကိုပင်လယ်ထဲဓာတ်ရိုက်ဆွန့်ပစ်နေတဲ့အတွက်အညစ်အကြေးခံကြီးတစ်ခုလို့ဖြစ်လာနေတဲ့အကြောင်းပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာပဲပြစ်တင်ပြောဆိုထားပါတယ်
။တတိယမြောက်မဲခေါမြဝန်ကော်မရှင်ထိပ်တီးဆွေးနွေးပွဲကိုကမ္ဘောဒီးယားနိုင်ငံမှာဒီနေ့ကျင်းပခဲ့ပြီးမဲခေါမြဝန်ဒေသဖွံ့ဖြိုးရေးဆိုင်ရာစိန်ခေါ်မှုတွေနဲ့အခွင့်အလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။မဲခေါမြဝန်ဒေသမှာရည်ရှိခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေရှိလာအောင်တိုးမြှင့်ဆောင်ရွက်ဖို့ရည်ရွယ်ပြီးလုပ်တဲ့ဒီဆွေးနွေးပွဲမှာလက်ရှိအထိလှုပ်ဆောင်ပြီးတာတိုးတက်မှုအခြေအနေတွေကိုလည်းပြန်ပြောင်းသုံးသပ်ဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲကို၄နှစ်ကြိမ်ကျင်းပတာဖြစ်ပြီးဒီနှစ်မှာအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယား၊ထိုင်း၊လာအို၊ဗီယက်နမ်တို့အပြင်တရုတ်နိုင်ငံမှာဘက်ကလည်းဆွေးနွေးပွဲမဟာမိတ်တွေဖြစ်တက်ရောက်ခဲ့ကြပါလ
ားဒေသရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာ VOA Burmese News ဆိုတဲ့စာမျက်နှာမှာကပါတက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာအပစင်ကဏ္ဍတွေကိုမတိုင်ခင်အခုအရင်ဆုံးဒီဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်ကိုနှစ်ရက်ကြာတွားရောက်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆီလာမူလာကဒီကနေ့မှတော့မွန်တော်မြို့နယ်တွင်ကိုတွားရောက်ပြီးဒေသတွင်းကလူမှုအတိုင်းအဝိုင်းအားလုံးနဲ့တွေ့ဆုံပြီးသူတို့ရဲ့စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားသူတွေကိုပြန်လည်လက်ခံမဲ့ဂျားစခန်းတွေကိုလည်းတွားရောက်လေ့လာခဲ့ပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မင်းမြန်တင်ပြမှာပ
ါရခိုင်ပြည်နယ်မောင်တော်မြို့နယ်ကိုတွားရောက်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆူလာမူလာကဒေသတွင်းလူမှုအတိုင်းအဝိုင်းတွေအားလုံးနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒါ့အပြင်ဒေသတွင်းလူမှုအတိုင်းအဝိုင်းအားလုံးအတွေ့အကူအညီတွေတိုးတက်ရရှိရေးကိုလည်းဆွေးနွေးခဲ့တယ်လို့မစ်မူလာနဲ့အတူလိုက်ပါသွားတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရုံ UN OCHA ရဲ့ပြောခွင့်ရပြဲပယ်ရန်ကပြောပါတယ်
။ They Mr. went to Longdale Township. She met with the local community.
ဒီကနေ့မှာ Miss Mula ကမောင်နှမမျိုးနယ်ကိုသွားရောက်ပြီးဒေသခံလူမှုအတိုင်းအဝိုင်းနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်၊ဟိန္ဒူ၊မျိုး၊နောက် Muslim တွေလည်းပါပါတယ်။ Bangladesh ဘက်ကလူတွေလာရင်လက်ခံမယ်ဆလတ်ဆဂျာဂန်စခန်းကိုလည်းတွားရောက်ခဲ့ပြီးပြီးခဲ့တဲ့နှစ်အကြမ်းဖက်မှုတွေအတွင်းမီးလောင်ခဲ့တဲ့ကျေးရွာတွေကိုလည်းတွေ့ခဲ့ရပါတယ်လူမှုအတိုင်းဝန်းအားလုံးရဲ့စိုးရိမ်ချက်တွေကိုလည်းကုလသမဂ္ဂအရေးပေါ်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်တွင်းမှုနားထောင်ခဲ့ပါတယ်ဒါအပြင်အကူအညီလိုအပ်နေသူတွေအားလုံးတွေလူသားချင်းစာနာမှုအကူအညီအတာခွင်နဲ့မရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုတွေတိုးတက်ရရှိရေးဆွေးနွေးခဲ့တယ်လို့အလောက်ကင်ခွင်လန်းအတမွေးဝမ်းကြောင်းအလောက်ကင်တွေတိုးတက်လာရေးကိုလည်းဆွေးနွေးခဲ့ပါတယ
်ဒေသခံတိုင်ဝမ်ကြားစိုးရိမ်ချက်တွေဘင်္ဂလားဒေ့ရှ်ဘက်မှထွက်ပြေးခိုးလုံနေရတဲ့ရိုဟင်ဂျာတွေထပ်နေပြန့်နှံ့ရေးအခြေအနေအလားအလာတွေနဲ့ပတ်သက်လို့တော့ခရီးစဉ်အဆုံးသတ်မှာထုတ်ဖော်ပြောဆိုပါမယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UNOCHA ရဲ့ပြောခွင့်ရကပြောပါတယ်မစ်စ်မူလာရဲ့နှစ်ရက်ကြာရခိုင်ပြည်နယ်ခီးစဉ်အတွင်းမနေ့တုန်းကတော့ရခိုင်ဆွေရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ် UNOCHA ပြောခွင့်ရကအခုလိုပြောပါတယ
် yesterdayShe went to a displacement camp.
လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်တွင်းမှုချုပ် Miss Mula ကမနေ့တုန်းကတော့စစ်တွေမျိုးကဒုက္ခသည်စခန်းတွေအောင်မင်္ဂလာရပ်ကွက်တို့ကိုတွားရောက်ခဲ့ပါတယ်။နောက်ဒီရခိုင်တွင်နဲ့ရောမွတ်စလင်လူမှုအတိုင်းဝန်းတွေပါတွေ့ဆုံခဲ့ပါတယ်။ဒါပြင်ရခိုင်ဆွေးရနယ်လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်
။မနေ့ပြန် April 6ရက်နေ့မှာတော့ Miss Mula ကကချင်ပြည်နယ်ကိုတွားရောက်မှာဖြစ်ပြီးကချင်ပြည်နယ်ကအိုးအိမ်ဆုတ်ခွာထွက်ပြေးကြရသူတွေရဲ့စခန်းကိုလည်းတွားရောက်ဖို့ရှိနေပါတယ်။ကုလလက်ထောက်အတွင်မှုချုပ်မစ်စ်မူလာကနိုင်ငံတော်အထံပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်တွေ့ဆုံခဲ့တာမှာတော့လူသားချင်းစာနာထောက်ထားမှုအကူအညီတွေကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ရေးတို့ကိုအဓိကထားဆွေးနွေးခဲ့ကြပါတယ်ရှင
်။မတ်တင်ဂီတရဲ့ဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့ကရင်ပြည်နယ်ကအခြေအနေတက်ကိုလည်းတင်ပြပါမယ်။ကရင်ပြည်နယ်ဖမ်းမြို့အတွင်းကြောင်ပြီးသွေးသုံးတအားပေးဆက်ယုံတိဆောက်မဲ့အစီအစဉ်ကိုပယ်ဖျက်ကြောင်းပြည်တော်စုဝန်ကြီးရဲ့ပြောဆိုချက်ပေါ်ကရင်ဒေသခံတွေကကြိုဆိုလိုက်ကြပါတယ်။ပြည်ပြည်နယ်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးကိုရည်ရွယ်ပြီးတော့လျှက်စစ်မီးရရှိရေးပြည်နယ်ဝန်ကြီးချုပ်ကကြောင်မီသေးသုံးလျှက်စစ်တာအပိစက်ယုံတိဆောက်ဖို့စီစဉ်နေတဲ့အပေါ်ဒေသခံတွေကန့်ကွက်မှုအမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရတာပါ။ဒီအကြောင်းကိုတော့ VOA သတင်းတော့ကိုဇော်တက်ကတင်ပြပါမယ်။
မကဝဲ1200ကျော်ထုတ်ပေးနိုင်တဲ့ကြောင်မီသွေးသုံးဒါအပိစက်ယုံကို TTCL ကုမ္ပဏီကတိဆောက်မှာဖြစ်ပါတယ်။ဒါဟာမလိုအပ်တဲ့စီမံကိန်းဖြစ်တာကြောင့်အစိုးရအနေနဲ့ခွင့်ပြုသွားမှာမဟုတ်ကြောင်းလျှက်စစ်နဲ့စွန့်ရင်ဝင်ကြီးဌာနပြည်အောင်စုဝင်ကြီးဦးဝင်းခိုင်ကမတ်လ14ရက်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တဲ့ပေါ်ကြိုဆိုကြောင်းဒေသခံတွေကိုစားကရင်မြောင်စောက်ကြီးရဲ့အဖွဲ့ကသဘောထားထုတ်ပြန်လိုက်ပါတယ်။ပြည်အောင်စုဝင်ကြီးကခွင့်မပြုထားပေမဲ့ပြည်내အစိုးရကလုံပိုင်권ရရှိဖို့ကြိုးပမ်းနေစေဖြစ်တာကြောင့်ဆက်လက်ကန့်ကွက်သွားမယ်လို့ကရင်မြောင်စောက်ကြီးရဲ့အဖွဲ့ရဲ့ညှိနှိုင်းရေးမှူးစောတာဘိုးကအခုလိုရှင်းပြပါတယ်။
ကြောင်မီလေးဆိုတာတကယ်ပါလုံးဒီကမ္ဘာ international standard မှာပဲကြီးကြီးပေါ့နော်။ဘယ်နိုင်ငံမှာအထူးတလဲကြီးနဲ့ထူးထူးလုပ်နေတာမရှိဘူး။ရာသီဥတုပြောင်းလဲမှုအရန်ဖြစ်နေတယ်။ဒါတော့ကျွန်တော်တို့ကဒါကိုမဖြစ်စေချင်။ဟိုမီးမလို့ချင်းလို့ကန့်ကွက်တာမဟုတ်ကျွန်တော်တို့မီးရွက်လို့ချင်းတခြားသွယ်ရတဲ့မီးရွက်လို့ချင်းလေ။ဒါပေမဲ့ဒီလူထုအများတော့ဒုက္ခရောက်နေတဲ့ဒီလိုမျိုးမီးလမ်းနိုင်မှရတဲ့မီးပြန်တော့ကျွန်တော်မလို့ချင်းဘူး။ဟုတ်ကဲ့။ပြီးတော့ဒီစီမံကိန်းဒီနေ့ဒီချိန်ဒီပွင့်နေတဲ့တာမှမရှိဘူး။အဲ့ဒါမှကျွန်တော်မလို့ချင်းတာဗျ။ဒီနယ်ဆိုရမှာအဲ့လုံပိုင်ခွင့်မရှိဘူးတကယ်တော့ဒီ project ကိုလေ။ဘာကြောင့်လဲဆိုတော့မီဂျာဝက်30ခြင်းမှာပဲဒီလုပ်ရမှာပေါ့။အဲ့လိုမျိုးနေတာရှိတယ်။
ပြည်အောင်စုဝင်ကြီးရဲ့ကြေညာချက်အပေါ်အလေးထားဆောင်ရွက်တဲ့အနေနဲ့လက်ရှိမှာအစုပြုရထားတဲ့စီမံကိန်းတွေနဲ့ယာယီရဆိုင်ထားတဲ့စီမံကိန်းတွေကိုပါလုံးဝဖျက်သိမ်းပေးဖို့ဒေသခံတွေအပါအဝင်အဖွဲ့အစည်းတရာကျော်ကလက်မှတ်ရေးထိုးတောင်းဆိုလိုက်တယ်လို့ဆိုပါရယ်။ဖန်မြို့ဒေသခံတဦးဖြစ်တဲ့စောနေလင်းထွန်းကသူ့ရဲ့အမြင်ကိုအခုလိုပြောပြပါရယ်။
ကျွန်တော်တို့အကြီးအကဲမှာတော့ဖြစ်တော်တိတောင်းနေပဲမိခိုးတာဖြစ်တယ်ဒီတန်လုံးမြင့်လဲကျွန်တော်တို့မိခိုးတော့အစားဖွေစားနေပါဘောအဲ့ဒီစိတ်မှာတစ်ဆက်တည်းမှာဒီဆဲကိုကြီးလာခဲ့မဲ့စီကျွန်တော်တို့အဲ့ဒီမှာကျွန်တော်တို့တက်မွေဝမ်းကြောင်းလဲဒီမိခိုးနေတဲ့တောတောင်းလဲပြက်စီမှလဲဆိုးရတာပေါ့နော်ကြောင်မီစီဆဲရကထွက်တဲ့ရေအကြီးတွေကိုပေါ့နော်ရေအမြင့်ကြီးတွေကိုသူကပြန်ထဲတန်လုံးမြင့်တွေပြန်လွတ်ချမယ်လို့ဆိုအဲ့ဒါကျွန်တော်တို့ဒီတန်လုံးမြင့်ကြီးလဲမပြက်စီဘူးလို့လဲကျွန်တော်တို့ကမပြောလို့မရဘူးအဲ့ဒါနဲ့ကျွန်တော်တို့ဆိုးရပြီးတော့ကျွန်တော်တို့ကန့်ကွက်ရခြင်းဖြစ်ပါတယ်
ဒီစီမံကိန်းဟာပြည်အောင်စုဆင်ကခွင့်ပြုရတဲ့စီမံကိန်းဖြစ်တာမို့ပြန်လည်ညှိနှိုင်းနေကြောင်း KEB နဲ့ဝန်ကြီးချုပ်ကမတ်လ20နဲ့22ရက်မှာကျင်းပတဲ့မြန်မာ Infrastructure Summit 2018ပွဲမှာပြောလိုက်ပါရယ်။စီမံကိန်းလုပ်ခွင့်ရကျင်လာတဲ့ပတ်သက်ပြီး KEB နဲ့ဝန်ကြီးချုပ်နန်းခင်ထွေးမြင့်က VOE နဲ့မနှစ်ကတွေ့ဆုံစဉ်အခုလိုရှင်းပြခဲ့ပူပါရယ
်။တိတယ်လူတူကဒါလက်မခံဘူးကျွန်တော်ဒေတာချက်တွေရမယ်ဆိုတော့ကျွန်တော်ဒါပေမဲ့လေလို့ဘုံရမုံပါစေဆေးရခိုင်းခါပါစေယောဂပြဝင်တက်ရမှာပဲเนาะအဲ့တော့ကျွန်မဒါလေးကိုတော့လုပ်ပေးမယ်ဆိုတော့တဘာဝပတ်ဝန်းကျင်မှာပြည့်စုံဘူးလားဆိုတော့မပြည့်စုံဘူးလို့ကျွန်မမဆိုလို့ဒါပေမဲ့ကျွန်မတို့ပြင်ပြနေဦးကြောက်ရဲ့ကြည့်လိုက်ပါ ข้าวในอ่ะไม่ชีดแล้วช้าไปไม่ชีดว่าน่ะคู่ไปชีดเอาไปแต่เราดีเบนเนี่ยเนี่ยข้าวหน้าดิคู่โตเลยจมารู้ด้วยจมารู้ดีตากันนี่ด้วยอัตเตสูยยาละเลยโยคะเลยไม่ชีดบ่าว
ตูไทม์คอร์ปอเรชั่นลิมิเต็ดทีทีซีเอลก็อิงกับมอนบีเนแอนตินเดต้ามาจอมมีด้วยดาเบซีมาเกตีซอบุซีซั่นชะเก๋ไปเมเดต้ากัน9000ลอกก็กั้นกั่วแค่อย่างဖြတ်သိမ်းလိုက်ပြီးအခုကင်းရင်ပြည်နယ်ဖမ်းမြို့မှာထပ်မံကြိုးစားလာတာဖြစ်တယ်လို့ကင်းရင်မြို့ချောင်းစောင့်ကြည့်ရေးအဖွဲ့ကပြောပါရယ်ခင်ဗျာ
။ဆလာစီယာစီပြည်သူပြည်ပါစိတ်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာတိုင်းဝဲမှာတာဝန်သိစွာရပ်တည်နိုင်ဖို့အရေးကြီးတာကိုနားလည်အသိမဲ့ပြုကြောင်းနိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအစိုးရတပ်တန်းမိမိပြည်မိကုန်းမှာထည့်သွင်းပြောကြားသွားပါတယ်။တချိန်တည်းမှာပဲတိုင်းပြည်အခြေအနေလိုအပ်ချက်တွေနဲ့အညီလျှောက်လိုက်ရင်နိုင်ငံကသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ဖွံ့ဖြိုးတိုးတက်ဖို့အားယူနေရစေမြန်မာနိုင်ငံအနေနဲ့နိုင်ငံကအတိုင်းဝိုင်းနဲ့ဆက်ဆံရေးအစီအပြေဖို့ဘယ်လောက်အရေးကြီးပါလဲ။ဘယ်လိုဆက်ဆံရေးမျိုးတည်ဆောက်သင့်ပါလဲ။စူရာတွေကို VOES စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOES ဖုန်းနံပါတ် 1-232-382-995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ကိုယ်နဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bambies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ဆက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။လာမယ့်စနေနေ့ VOE ရဲ့တိုက်ရိုက်လေလံအစီအစဉ်မှာသွားရရှင်နေပါဝင်ဆွေးနွေးလို့ရတဲ့ဆိုရင်တော့စနေနေ့ညမတိုင်ခင် VOE ရုံးချုပ်ကိုအမြန်ဆက်သွယ်ပြီးမိမိတို့ရဲ့ဖုန်းနံပါတ်တွေကိုပေးထားစေချင်ပါလေခင်ဗျာ။အခုဆက်ပြီးနားဆင်ရမှာကကချင်ပြည်နယ်အတွင်းငင်းငယ်ရင်းနဲ့အပြစ်ခတ်ရစဲရေးအခြေအနေတွေဟာစစ်မှန်မှုမရှိသေးတာကြောင့်ကချင်လူထုတွေဟာဒုက္ခသည်တွေအဖြစ်ထပ်မံတွက်ပြေးနေရတယ်လို့33ကြိမ်မြောက်ကရင်အမျိုးသမီးအစည်းအရုံးရဲ့နှစ်ပတ်လည်နေ့မှာပြောကြားလိုက်ပါတယ်။တောင်ငူကိုင်းထိုလ်ရီဝါကြီးရွာမှာကျင်းပခဲ့တဲ့အဲ့ဒီအခမ်းအနားအကြောင်းကိုတော့ထိုင်းအခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါလေ
။ကရင်မျိုးသားအစည်းအရုံးကနေဖွဲ့စည်းပေးထားခဲ့တဲ့ကရင်မျိုးသမီးအစည်းအရုံးဟာလွတ်လပ်တဲ့အမျိုးသမီးအဖွဲ့အစည်းဖြစ်ရက်တီလှုပ်ရှားမှုတွေလုပ်ခဲ့ပြီးသူတို့ရဲ့သဘောထားအမြင်တွေကိုလည်း KNU ခေါင်းဆောင်တွေကထောက်ပြမှုတွေရှိလာတာပါ။33နှစ်မြောက်ကရင်မျိုးသားအစည်းအရုံးရဲ့နှစ်ပတ်လည်နေ့မှာထုတ်ပြန်တဲ့သဘောထားကြေညာချက်အရလက်ရှိကရင်ပြည်နယ်အတွင်းကငင်းငယ်ရဲနဲ့တိကျရဲ့ဆေးရဲ့အခြေအနေတွေဟာစစ်မှန်မှုမရှိသေးတဲ့အတွက်ကရင်လူထုတွေဟာဒုက္ခသည်တွေအဖြစ်ထပ်မံထွက်ပြေးနေရတယ်ဆိုပြီးကရင်မျိုးသမီးအစည်းအရုံးရဲ့ဒုတိယဥက္ကဋ္ဌနော်အဲလစ်ကပြောပြပါဗျ။ဒ
ီလက်ရှိငင်းငယ်ကြီးဟိုစီဆောင်ချတဲ့အပေါ်မှာကျွန်တော်တို့အများကြီးညှို့နေကြတယ်နော်ကျွန်တော်တို့ညှို့နေချတဲ့လို့တော့မချစ်ဘူးမချစ်လာသေးဘူးကွာ။ဒါဖြစ်လို့လဲဆိုတော့တိကျတဲ့ဆေးရဲ့ဆေးရဲ့တချို့မြေတန်းကြပြည်သားတွေမှာတက်တဲ့စီရယ်ရှိတယ်။ဒါလည်းမစရာသိချင်တယ်ကျမတို့။ဟိုတမန်ကားတွေမှာတက်တဲ့ဖြစ်ခဲ့တဲ့။ဒါလည်းမထောင်ကြောဟိုဆက်ပြီးကျန်းဆောင်နေရတာဆိုတော့သူတို့ရဲ့အဆက်အသွယ်ကဟိုကိုယ့်ရမှာပြန်လာနေတယ်။မင်းမြတ်အောင်မဖြစ်သေးဘူးဆိုတော့မင်းအလောက်ပဲရှိသေးတယ်ဆိုတော့ဆက်ချက်ချင်းကြီးနေတာဆိုတော့အဲ့ဒါကြောင့်ကျမတို့ညလုံးလုံးဖြစ်နေတာလည်းကျမတို့အဲဒီမှာကောင်းပေါ်တော့ကျွန်တော်တို့အမှန်တကယ်စစ်မှန်တဲ့ငင်းကြဲကြီးအမှန်တကယ်စစ်မှန်တဲ့ဘဝလုံးစေးကြီးအလိုမျိုးနေကြတယ်ဒါမျိုးစစ်မှန်လာတဲ့အတွက်ကျွန်တော်တို့အများကြီးဝမ်းနည်းတာပေါ့နော်စစ်မှန်တဲ့ငင်းကြဲကြီးလည်းပြောလို့မရဘူးပေါ့နော
်အခုနောက်ပိုင်းမှာတော့ကရင်မျိုးသမီးအစည်းအရုံးအနေနဲ့ကရင်ပြည်နယ်အတွင်းကငြိမ်းချမ်းမှုမရှိသေးတဲ့အနေအထားတွေနဲ့ပတ်သက်လို့ KNU ခေါင်းဆောင်တွေကလည်းထောက်ပြပြောဆိုမှုတွေရှိခဲ့တယ်ဆိုပြီးပြောပြပါတယ်
ကျမတို့မြန်မာဖွဲ့ကြီးကတော့တိုင်းနိုင်ငံတော်ရှင်းနေတာပေါ့နော်။ဟိုအများအပြည့်အဲ့လိုမျိုးဟိုဒုက္ခဆက်ဆဲလို့ကြုံတွေ့ရတာအမျိုးသမီးရပုံများတယ်အဲ့ဒါကြောင့်ကျမတို့တိုင်းနိုင်ငံရှောင်းနေလေ။ဟိုကြီးအောင်ပုတ်ဆက်တာလေးတော့ပြောတာပေါ့နော်။ခင်ဗျာကောင်းဆောင်ကြီးလည်းဖြစ်ဖြစ်ဒါကျမတို့ဟိုတိုင်းနိုင်ငံကကျမတို့အဆန်ကြီးဘူးပေါ့နော်။ကျမတို့အဆန်နဲ့တော့ဟိုဝိုင်းဝန်းပြောဆိုတာမျိုးတော့ပုံပြေးတာမျိုးအလိုမျိုးရှိရပေါ့နော်။
လက်ရှိမှာတော့ကရင်မျိုးသမီးစီယုံအနေနဲ့ကရင်မျိုးသမီးတို့ကိုလှုံ့ဆော်ခဲ့တာတွေကတော့အမျိုးသမီးတွေအနေနဲ့ခွဲခြားဆက်ဆံမှုတွေမခံရအောင်နိုင်ငံရေးအသည့်တွေကြွယ်ဝအောင်စတင်ကြားကြဖို့လည်းနှိုးဆော်ခဲ့ပါတယ်။ကရင်မျိုးသမီးစီယုံရဲ့33နှစ်မြောက်နှစ်ပတ်လည်နေ့ကိုတောင်ငူခရိုင်မှာကျင်းပခွင့်ရခဲ့ပေမဲ့လှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့ KNU ခေါင်းဆောင်ဖရိုမန်ရှာရဲ့နှစ်ပတ်လည်ပွဲကိုတော့နှစ်ပတ်လည်နေ့မတိုင်ခင်သူ့သာပြည်ရမှာရှိတဲ့မိသားစုကိုဖိအားပေးမေးမြန်းမှုတွေရှိနေတာကြောင့် အကျယ်တဝင်းရှင်းပါလာမျိုးတွေကိုလောက်ခွင့်မရခဲ့ဘူးလို့လည်းသိရပါတယ်။ကရင်မျိုးသမီးစီယုံရဲ့နှစ်ပတ်လည်နေမှာပဲအနေနာခံကိုကျိုးစွန်လောက်ကန်ကြတဲ့ကရင်လူငယ်တွေကိုပရိုမန်ရှာလူငယ်ခေါင်းဆောင်စုကိုပြည့်ခဲ့ရမှာကရင်မျိုးသမီးတခုဖြစ်တဲ့နော်ဆက်ဆဲနဲ့ဘန်ကောက်အခြေစိုက်OKRS ကိုဖွဲ့ကကရင်လူငယ်တူရရှိခဲ့ပါတယ်ရှင်။
ထိုင်းကျေးဇူးပြုရည်တင်တော်မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဒီကနေ့ညအတွက်ဆက်သွယ်မေးမြန်းချက်တဲ့သတင်းပေးပို့ချက်တွေကိုဒီမှာခေတ္တရနာပြီးမကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။သောရရှိများခင်ဗျာ။မကြာခင်ရပ်ပိုင်းအတွင်းမှာမဟာအတာတကြံကာလကိုရောက်လာတော့မှာပါ။ဗီအိုရဲ့တကြံကာလအတွက်တေးသချင်းတွေကိုတင်ဆက်နေရမှာတော့ဒီကနေ့ညမှာနဒီထိုက်ပြီးဆိုတဲ တေးသန့်ရှင်နဒီထိုက်ရဲ့လှရဲဆိုတဲ့တကြံတေးသချင်းကိုနားဆင်ကြရတာဖြစ်ပါတယ်ဒီလိုတကြံတေးသချင်းတွေကိုတကြံကာလာတွေအထိ
ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ၇နာရီအထိ၊လိုင်းဒိုမီတာ၃၂၄၀၄၈အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ၁၉၀မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတော့လိုင်းဒို၁၇
19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသာပတိနေ့ညပြအစီအစဉ်လေးကိုည10နာရီအထိလိုင်းနံပါတ်19 kHz 15653ညလိုင်းနံပါတ်25ကီလဝတ်7783ညလိုင်းနိုမီတာ32ကီလဝတ်9335ရူဟန်လီဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အဲဒီတစ်ခေါက်ကတော့ကျွန်တော်တို့မြချင်းနာမြို့မှာကျောင်းမြေရတနာအချောထေကဒီကျောင်းမြေရတနာအချုပ်စင်းအရင်ပေါ့နော်ကျွန်တော်တို့ကအရင်စီဒီအစ်ကိုပေါ့နော်မြန်မာစက်ဝင်ဖြင့်ရန်ချခွေပြုတယ်ပေါ့နော်မြန်မာချက်ဝင်
ကချင်းပြည်နယ်ကအချင်းဒီအသေးစိတ်ကိုတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့နောက်ပိုင်းမှာတော့နားဆင်ရမှာပါခင်ဗျာအခုတော့ဦးဝင်းမင်းထုတ်လွှင့်မဲ့ကျမ်းမာရေးခန္ဓာအလှည့်ရောက်လာပါပြီဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာနွေရာသီအရေးပြားစောင့်ရှောက်မှုအကြောင်းကိုတင်ပြထားပါတယ်နွေရာသီမှာမြန်မာနိုင်ငံအတွင်းပူလွန်းလာကြောင်းရေရိုရေရှည်အရေးပြားယောဂါမျိုးစုံဖြစ်နိုင်တာမို့အရေးပြားကိုအထူးဂရုစိုက်စောင့်ရှောက်သင့်တယ်လို့ကျမ်းမာရေးပညာရှင်တွေကအကြံပြုနေပါတယ်ဒီလိုနွေရာသီပူပြင်းတဲ့အခြေအနေကနေဘလို့ကြောင့်ဘာယောဂါတွေဖြစ်နိုင်ပြီးဘလို့ကာကွယ်စောင့်ရှောက်သင့်ပါသလဲဒီအကြောင်းတွေကိုမြန်မာနိုင်ငံကအရေးပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုမေးမြန်းပြီးကိုဝင်းမင်းကတင်ပြထားပါတယ
်ဟုတ်ကဲ့အထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးခင်ဗျာကျွန်တော်တို့အခုဒီနွေရာသီရောက်ပြီဆိုတော့အသားရည်နဲ့ပတ်သက်ပြီးတော့ဘလို့ပြဿနာတွေအဓိကကျုံရလိမ့်ရှိလဲဆရာကြီ
း။အဲနေရာကြီးကအားလုံးကြည့်တဲ့အတိုင်းပဲရမ်းပူတယ်ဗျ။ပြီးတော့ချွေးတွေလည်းရမ်းထွက်ဆွဆူ။ဆိုတဲ့အခါကျတော့အင်းကြီးနဲ့ချွေးနဲ့ထီးတဲ့နေရာ၊ကောင်းလေးတွေနေရာအဲ့လိုနေရာတွေမှာမွေးကျွနာလိုဟာမျိုးတွေပိုးဝင်လာမျိုးတွေဖြစ်များတယ်ဗျ။နောက်ရေပြားမှုဆွဲကပ်တဲ့ယောဂမျိုးတွေပေါ့နော်။ငင်းယောဂဖြစ်တာတို့၊ကိုယ်ယောဂဖြစ်တာတို့အဲ့ဒါတွေလည်းဖြစ်များပါလေ။နောက်အရမ်းပူပြီးတော့ရမ်းချွေးထွက်တဲ့အခါကျတော့ဒီကလေးနေရအချိန်ကြာကြီးလောလောကကြာတော့ပြုံလေးတွေရောင်ရမ်းပြီးတော့ပိတ်ဆို့သွားပြီးတော့တရက်နှစ်ရက်အတွင်းမှာဒီမီဘူးတွေပေါ်လာပြီးမိတ်လိုဟာမျိုးလေးတွေဖြစ်များတယ်အဲသူချင်းကလေးငယ်တွေဒီလိုအချိန်မှာဆိုရင်မိတ်တွေကအရင်ဖြစ်များတယ်နောက်ဒီနေရာကြီးကတော့နေရောင်ကြီးထဲမှာပါတဲ့ကင်းလုံရောင်ကြီးရဲ့ကျင်းအားချိန်နှုံးပေါ့နော် UV index လို့ခေါ်တယ်ဒီကောင်ကသားကိုမြင်တယ်အဲဒီကင်းလုံရောင်ကြီးထိတွေ့ရကြောင်းသားရည်ပြဿနာတွေကဖြစ်တတ်ပါတယ်အဲ့မှာလက်တလောဖြစ်တတ်တာတရားတော့နီလောင်တာလိုမျိုးနေအောင်ကြီးကြောင့်တချို့ရေအလာကြီးဖြစ်တာမျိုးဖြစ်များတယ်နောက်တစ်ခါရေရှည်မှာဆိုရင်လဲကိုယ်အရွယ်မတိုင်ခင်တားရေအူမင်းကြီးကိုအတက်တက်စောပြီးတော့အူမင်းနေတာပေါ့ဒီအကြီးကားမှရှိတဲ့အမိနေပြတ်ပုံနဲ့အတွက်ကြောင့်တားရေရောတာလိုတွဲတာလိုတင်းတင်းကြီးမဖြစ်တော့တာလိုရောင်းမကြီးတာလိုရေသားပေါ်မှာညူွက်ဒီအမဲွက်ဒီဖြူွက်ဒီထွက်တာလိုအမဲကြောက်ဒီတင်းတိတ်ဒီနေလောင်တမဘူးတွေဖြည့်ပြီးနောက်ဆုံးသိုးဆုံးဆိုရင်ရေသားကင်ဆာဖြစ်နိုင်ကြည်ထီအောင်ရှိတယ
်ဟုတ်ကဲ့ဆရာကြီးအခုဒီနောက်ဆုံးပြောခဲ့တဲ့ဒီခရမ်းလိုရောင်ကြီးချောင်းပေါ့နော်ဒီချက်ချင်းဒီနေလောင်တာဒီရှားရံတာတွေဖြစ်နိုင်တဲ့အပြင်ရေရှည်မှာလည်းအခုလိုဒီကင်ဆာလောက်ထိပြင်းပြထန်ထန်ဖြစ်နိုင်တဲ့အခါကျတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘလူကာကွယ်သင့်လဲ
နေရာဒီမှာတော့တန်ရှင်ရေမှန်မှန်လုပ်မယ်နောက်နေအောင်ကြီးကိုရှောင်းနိုင်ပြီးကောင်းလီပဲပေါ့နော်ဒီချင်းနေအောင်ကြောင်းအသားရည်ပစ္စည်းမှာဒီမနေ့စနေနေ့ညနေ၄နာရီကြာမှအများစုဖြစ်တာကိုအဲ့ချိန်မှာနေရအရန်ပူတာကိုအဲ့ချိန်ပြင်ထွက်တာကိုတန်းနိုင်ကြများရှောင်းပါနောက်တစ်ခါဝန်စားအပြင်ပေါ်တဲ့အရေးကြီးနေရာအားလုံးကိုနေကလင်းသေးလင်းသေးဖို့လိုတယ်နေကလင်းသေးမှာနံပါတ်၄မျိုးစုံရှိတယ်နံပါတ်30နဲ့အထက်ကို3တင်တယ်မြန်မာပြည်လိုဟာမျိုးဆိုရင်လေကျွန်တော်မြန်မာပြည်ရဲ့နေရာဒီကတော်တော်များများဒီလိုအချိန်ဧပြီမေဆိုရင်ဒီနေ့နိုင်စပြီးခုဒီလိုနီးပါးလောက်ကဒီဒီအင်းလေးစားခေါင်းရောင်ကြီးချိန်နှုံးပေါ့နော်30ကျော်17ကျော်ကြီးရဲ့တခါကြီး73လောက်ထိတောင်ရှိပါခေါင်းရောင်ကြီးချိန်နှုံးပြင်းအရင်များတယ်ဒီလိုအချိန်ကြီးကခေါင်းနေကနံပါတ်15နဲ့မလွန်အောင်နံပါတ်30နဲ့အဲ့သုံးရမယ်နောက်ပြင်ထွက်ရင်
你讲你们在乌达在店内路讲比卡了，老实说，家里人常讲一点点吃点，一样点的。哇，你讲零点妈妈，空气的、路线的气的、交易气的，那spray包，偏是不难的，你没事的。还有你那都是喏，你讲cream好也高呢，感冒交流不难的也高呢，时间的路的所以喏，交流好没的高呢，这边的话没有的都是喏spray包，偏是也高呢。
กูกันนะด้วยพอดีบุนนั่นเลยดีที่เราดีส่วนนั้นนี่การลุ้นเชียร์ก็มีไอ้ก็มีมีช่องนั้นนี่การลิงก์ยาวพิมพ์นี่ต้องเจอเด่นเลยดีกูรักลุงยูช่วยด้วยรักลุงยูส่วนนั้นวัดเดอร์สิเนี่ยยิ่งสุดท้ายยิ่งสุดท้ายนี่การลิงก์ต้องเด่นเลยถ้าหนึ่งการลุ้นยาลิงก์ส่วนนี้ยังกูเลยนี่กูทัวร์ได้สายสังอาเมล่าจูนทาบิวมาทัวร์ยังเนาะกูจะกูมุ่งยาเลย เราที่มันนี่เดียร์นั่นไอ้ตรงไหนจ้าเด็กค่ะเราส่วนอันนี้เป็นยอดอะไรตัวเจ้าลิงในเก่าเนี่ยอันนี้เราจะใช้กากเวลือเลือดตรงเนี่ยอุทุกสองนามิโอที่สองนามิโอหัวใจส่วนเลยที่จ้าตาจิจิโอป้อป้อช่องช่องลิบุตามิโอแล้วแต่ไหนจะเนี่ยยี่ออกมาในรามิโอลูกเดียร์ที่เราดูวันนี้สองสองเนี่ยยานีไปมาลูกดามิโอเก่าเนี่ย เราคนนั้นเดี๋ยวไม่รู้หามิวพี่เด็กผู้ใหญ่ยังสูงสูงช่วยแทนพี่เด็กแล้วก็บุกเราเนี่ยในนู้นบริษัทเราตัวมือรู้สั่งอะไรพี่เด็กเดี๋ยวมีหามิวช่วยเจ้าเนี่ยเนี่ยที่เดบามาช่องช่องนี่อะไรก็เนี่ยยี่ในชูรามิวยี่ในมีอามานีรามิวพี่กูคนนั้นอีเมลเดี๋ยวเราจะนักการยี่เจริญดีรามิวในจริงๆรู้การละทุกอย่างรู้อะไรหามิวรีวิวยี่ชูบีเริญดีรามิว
เปลี่ยนลาบีบีมันนี่เปลี่ยนอะไรเราไม่ได้หนูหามิวอีส่วนเนาะถ้าช่วยลูกชิ้นลูกเปลี่ยนอะไรไม่ได้ไอ้มาเอวูเกลว่าบอกชาวสองเล็บปะปะเลยคืนนี้ตรงนี้เนาะผู้บีบก้อนเนี่ยโอเคดีเขียนลูกยังจีเน่เราดีไม่จับบอกเนาะปีแรกเขาจะเราเสียสักสักเดือนพิจารณาดูเราดีนี่ในผู้รู้มีบอกเนาะดีมือผู้เวนดารู้อะไรจะก็เสีย
ไปเลี้ยงเป็นอะไรก็ไม่รู้จ้ะจะลงในเดียวเองเนาะกูยังเชื่อที่จะเอาไปกูมีอะไรจะเอาอย่างปูวิโรช่วยอย่างช่วยวิสุสุเลยข้าจะวิอะไรกูยังกังวลอยู่ตาว่าจ้าล่ะช่วยเธอวิโรกูเห็นเลยเลยเธอจะเอามือดูกูยังเชื่อสักอย่างในยี่มันมันช่วยเราไม่รู้ด้วยกูวิโรสุสุวิโรเชื่อมาที่เดาไอ้ไอ้เชื่อเนี่ยชอบอย่างกูเลยกูบอกยี่อย่างลูกยี่อย่างในยี่มันนี่เนี่ยยี่อย่างมันนี่เนี่ยปังงานนี่เนี่ยยาดองนี่เนี่ยเอโก้นี่เนี่ยเอลูกเ တို့ဟာမျိုးလေးတွေဝတ်မယ်ပေါင်းပေါင်းချောင်ချောင်လေးတွေဝတ်မယ်ဈေးဆိုရင်အင်ကြီးလည်းပေးမယ်ဈေးဆုပ်ပေးမယ်ပေါတာမျိုးလေးတွေလည်းပေးမယ်
ဟုတ်ကဲ့ဒီနေရာမှာနွေရာသီမှာပေါ့နော်ဒီအရေးပြားကိုပြည့်စုံစောင့်ရှောက်နိုင်ဖို့အတွက်ဘလို့မျိုးအလှစီဘလူးတင်လဲဆရာကြီ
းအလှစီလို့စကင်ကဲလို့ပစ္စည်းတွေကိုအစီများတာအစီပြန်ဈေးဓာတ်တွေတဲ့အသားအေးပြီးတော့နည်းနည်း6စီတိုင်းဟာမျိုးကိုရွေးချယ်တင်တာပေါ့မျက်နှာအတွက်ဆိုရင်အစီမပါတဲ့1 3စကင်ကဲတွေကိုရွေးချယ်ပါတကယ်လို့အစီပြန်နဲ့မျက်နှာအတွက်ဆိုရင်တော့ပေါင်းတာအမုံလို့ပေါင်းတာအချောက်လို့လကုံတွေရွေးချယ်တင်တယ်ဒီပြင်အတွက်ဆိုရင်တော့ကျေလိုဟာမျိုးတွေတုံးတယ်ဘာလို့လဲကျေကလင်းပြီးပြီးချင်းအချောက်မြန်လို့ဖြစ်တယ်နောက်ခန္ဓာကိုယ်အတွက်ဆိုရင်တော့အစီနဲတဲ့အစီမပါတဲ့ဒူးရှင်းတွေတုံးပါခန္ဓာကားလို့ပေါင်းတာလို့လိမ့်နိုင်ရင်ကိုယ်ခန္ဓာပေါ်လဲထပ်ပြီးတော့လိမ့်လို့ရပါတယ်ဘလာကြီးဖြစ်တဲ့ဒီဒီမတည့်တာဖြစ်နေတဲ့ဒီဆိုရင်တော့အယောင်နံမပါတဲ့ skin care ပစ္စည်းတွေသုံးတင်တယ်။အဲ့တော့ဘယ်လို skin care ပစ္စည်းတန်းနိုင်နေကြလင်းကြီးရောနှောနေတာကိုသုံးတင်တယ်။နေရာဒီမှာပြောချင်တာကနေကြလင်းကြီးမှန်မှန်လေးကိုယူကြည့်ပါရစ
ေ။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍအပြီးဦးအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာအာဂရိလိုက်စားမှုတိုက်ဖြတ်ရေးကိုဖြစ်မြောက်အောင်မဆောင်ရွက်နိုင်တဲ့အတွက်တကြံအမြောက်လိုအတန်းသာမြည်တဲ့လုပ်ရဖြစ်နေကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးတင်ပြထားပါသည
်။အာဂရိလိုက်စားမှုတိုက်ဖြတ်ရေးမှာပြည်သူလူထုပါဝင်လာဖို့အတွက်ရုပ်ရှင်မှတ်တမ်းဇာတ်လမ်းတွေရိုက်ကူးပြီးအခြေခံပညာကျောင်းတွေမှာပြသမယ်လို့သိရပါသည်။သမထတဲ့ဦးဝင်းမြင့်ကလည်းအာဂရိလိုက်စားမှုတိုက်ဖြတ်ရေးကိုအရှိန်တိုးမြင့်သွားမယ်လို့ဆိုပါတယ်။ဒီအကြောင်းစာရန်ဖတ်တာလည်းခေတ်စားပါတယ်။2017ကနေပြီးတော့အလုံယုံဆွေးနွေးပွဲမှာအာဂရိလိုက်စားမှုအကြောင်းနဲ့ကုထုံးများဆိုတဲ့စာရန်ကိုစီးပွားရေးအကြံပေးဒေါက်တာဦးမြင့်ကတင်သွင်းပါတယ်။ နနစ်ကြတော့2013ဩဂုတ်လမှာအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေကိုလွှတ်တော်ကပြဋ္ဌာန်းပြီး15ဦးကော်မရှင်ကိုအဂတိလိုက်စားမှုတိုက်ဖျက်ဖို့တာဝန်ပေးပါတယ်။ဒါပေမဲ့တိုင်းစား4000ကျော်မှာကော်မရှင်က60သာစုံစမ်းစစ်ဆေးနိုင်ပါတယ်။ NLD အစိုးရတက်လာပြီးနနစ်အကြာဘိုးချိုဟောင်းဦးအောင်ကြည်ခေါင်းဆောင်နဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဒစ်ကိုဖွဲ့စည်းပါတယ်။နလကြတော့ဇန်နဝါရီလမှာအဂတိလိုက်စားမှုတိုက်ဖျက်ရေးဆွေးနွေးပွဲရန်ကုန်မှာကျင်းပပြီးစာရန်28ဆောင်ဖတ်ပြန်ပါတယ်။ကော်မရှင်သစ်ဖွဲ့ပြီးနလအတွင်းတိုင်းစား1000နီးပါးရရှိခဲ့ပြီးနှစ်ဆောင်ကိုသာအရေးယူနိုင်အောင်သိရပါတယ
်။အဂတိလိုက်စားမှုတိုက်ဖျက်ရေးကိုဖြစ်မြောက်အောင်မဆောင်ရွက်နိုင်တဲ့အတွက်တကြံအမြောက်လိုအတန်းသာမြည်တဲ့လုပ်ရဖြစ်နေပါတယ်။အဂတိလိုက်စားမှုကျူးလွန်သူဟာဘူကျုံနဲ့ဘူကျုံဟောင်းတွေကအများစုဖြစ်ပေမဲ့သူတို့ကိုတိုင်ကြားသူမရှိရင်အရေးမယူနိုင်ပါဘူးစစ်ဘုခေါင်းဆောင်နဲ့ပြည်ထရေးဝန်ကြီးဌာနဟာအများဆုံးအတိုင်ခံရပေမဲ့ကော်မရှင်ကအရေးယူနိုင်စွမ်းမရှိတဲ့အတွက်အမှုတွေကိုပြည်ထရေးဌာနလက်ထက်ပြန်လွှဲပေးရတယ်လို့ဆိုပါတယ်လက်စားမှုကိုတပ်သည့်အထောက်အထားတွေနဲ့တိုင်ကြားပေမဲ့မအောင်မြင်တဲ့အတွက်အတိုင်ခံရသူအများရှိကပြဿနာလှုပ်လာတာမျိုးလဲရှိကြောင်းသိရပါတယ်အစိုးရဟောင်းတွေလက်ထက်ကဖြစ်ပွားခဲ့တဲ့အဂတိလိုက်စားမှုတွေကိုအရေးယူတာမှာအစိုးရတည်းရဲ့ရင်ကြားစစ်ရေးမှုကိုထိခိုက်နိုင်တယ်လို့မြင်ကြပါတယ
်။တန်းပြီမှာခေါင်ကမိုးမလုံတဲ့အခါတပီလုံးစီးပြက်ကမ်းပြက်အကျင့်ပြက်နေပုံကိုမြမစကပုံတွေမှာတွေ့နိုင်ပါတယ်။ဒေါက်တာဦးမြင့်ကလည်းခေါင်းဆောင်မှုအရေးကြီးပုံကို2017စာရမ်းမှာပေါ်ပြပါတယ်။ထိတ်ဆုံးကခေါင်းဆောင်ပိုင်းမှာရိုးသားဖြောင့်မတ်မှုစွမ်းရည်ရှိမှုဝိရိယရှိမှုစာရာတွေစံပြဖြစ်ဖို့လိုတယ်လို့ဆိုပါတယ်အဂတိလိုက်စားမှုတိုက်ဖျက်ရေးမှာအလွန်ခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုချက်မှတ်ဖို့လိုအပ်တဲ့အတွက်ခေါင်းဆောင်မှုခိုင်မာဖို့နဲ့နိုင်ငံရေးစိတ်ဓာတ်ပြင်းထန်ဖို့လိုတယ်လို့ဆိုပါတယ်အဂတိလိုက်စားမှုတိုက်ဖျက်ရေးကိုအများယုံကြည်လက်ခံလာအောင်အစိုးရကိုယ်တိုင်ကအလေးအနက်လှုပ်ပြဖို့လိုပါတယ်လူတီများတဲ့အကျင့်ပြက်မှုအချို့ကိုစစ်ဆေးအပြစ်ပေးပြီးငါးကြီးကြီးအချို့ကိုကြော်ပြဖို့လိုကြောင်းဒေါက်တာဦးမြင့်ရဲ့2017
စာရမ်းမှာဖော်ပြထားပါတယ်တရုတ်သမ္မတရှီကျင်းဖင်ဦးဆောင်ပြီးစခဲ့တဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဟာအတော်လေးခရီးရောက်နေပုံရပါတယ်ဝန်ကြီးနဲ့ပြည်내အဆင့်မှာ58ဦးဌာနမှူးအဆင့်မှာ3300ခရိုင်အဆင့်မှာ2000ကျော်မြို့နယ်အဆင့်မှာ8000နဲ့ပါတီကေတာ3000အပါဝင်အမှုတန်း5000ကျော်ကိုဖမ်းဆီးစစ်ဆေးအပြစ်ပေးနိုင်ခဲ့ကြောင်းသိရပါတယ်အရေးယူခံရတဲ့အထဲမှာအမျိုးသားခေါင်းဆောင်5ဦးပါဝင်တာကိုကြည်ပြီးအဂတိလိုက်စားမှုတိုက်ဖျက်ရေးဟာရှီကျင့်ဖင်ရဲ့နိုင်ငံရေးတိုက်ပွဲဖြစ်နေတယ်လို့မြင်ကြပါတယ်။အဂတိလိုက်စားမှုကိုဦးဆောင်တဲ့ပါတီစည်းကမ်းထိန်းသိမ်းရေးကော်မရှင်ဥက္ကဋ္ဌဝမ်ကြည်ရှမ်းမနစ်ကနှုတ်ထွက်သွားပါတယ်။နိုင်ငံရေးအဂတိကင်းစင်ပြီးတစ္ဆာရှိဖို့ကိုသာတရုတ်သမ္မတကအဓိကထားတယ်လို့ဝမ်ကြည်ရှမ်းကပြောပါတယ်။
တရုတ်ကွန်မြူနီပါတီမှာပါတီဝင်တန်း90နီးပါးရှိတာမို့ဩစွာလမ်းမိုးနိုင်ဖို့ခက်ခဲပါတယ်။ဘ ਹੁ အစိုးရကဥပဒေပြုပြီး policy ချမှတ်တိုင်းယာရုအစစ်စစ်မှာလိုက်နာလိမ့်မယ်လို့မမျှော်လင့်နိုင်ပါဘူး။ဒါကြောင့်အစိုးရရန်ဒီယာတစ်ခုလုံးစီကန်းရှိလာအောင်ရည်ရွယ်တဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကိုလူကြိုက်များနေပါတယ်။မြမပြည်မှာလည်းအဂတိလိုက်စားမှုတိုက်ဖျက်ရေးကိုအစိုးရကအလေးအနက်ဆောင်ရွက်နေကြောင်းပြည်သူကယုံကြည်လာဖို့အရေးကြီးတယ်လို့ဇန်နဝါရီလကကျင်းပတဲ့ရန်ကုန်ဖောက်ရယ်ဆွေးနွေးပွဲမှာပြောဆိုသွားကြပါတယ်မြမပြည်မှာအဂတိလိုက်စားမှုတိုက်ဖျက်ရေးကိုကော်မရှင်ကတာဝန်ယူလုပ်ကင်ရပါတယ်ကော်မရှင်ကလည်းပြဋ္ဌာန်းထားတဲ့ဥပဒေအတိုင်းလုပ်ရတာမို့ထိရောက်မှုမရှိမှန်းသိပါတယ်အရာရှိကြီးတွေအယံချမ်းသာနေကြတာကိုကော်မရှင်ကသိပေမဲ့တိုင်သူမရှိရင်အရေးမယူနိုင်ပါဘူးဒါကြောင့်အင်တန်ချမ်းသာနေတဲ့ဝင်ကြီးနဲ့ဒုဝင်ကြီးဟောင်းတွေကိုအရေးယူတာမျိုးမရှိကြောင်းသိရပါတယ်။တရုတ်ကွန်မြူနီပါတီကပါတီတန့်စင်ရေးလုပ်တယ်လို့မြမတမတော်ကလည်းတန့်ရှင်းရေးလုပ်နိုင်မယ်ဆိုရင်တော့အဂတိလိုက်စားမှုတိုက်ဖျက်ရေးကိုယုံကြည်လာကြဖို့ရှိပါတယ်ခင်ဗျာ
။ဒီကောင်ကင်းရဲ့မြမကြီးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုတော့တိုင်းရင်းသားဒေသတွေကသတင်းတွေကိုစူးစီးထားတဲ့တိုင်းရင်းသတင်းရွာအစီအစဉ်ကိုတင်ဆက်ပါမယ်။ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကထုတ်ပြန်တာဖြစ်ပါလေ
sin tin set twa me tan yin tadin lwa ga chu so ba de myama nangan to wan tan yin da lu myo su ri ni thain cha de ayat de ta ri ma phit pyet ni de phit pyet twi ne tan yin da ri ye atan twi ko thin hat tin set tha da phit ba de
mingla ba shin juma ga ami ba phi ba wai no da ri tin set tha de di da bat tan yin tadin lwa ma na sin ya ma ri ga ro တိတ်ဆောင်နေတဲ့မု슬လင်တွေကိုပြန်လည်လက်ခံတဲ့အခါနိုင်ငံသားမဟုတ်သူတွေကိုလက်မခံဖို့နဲ့ရခိုင်ပြည်နယ်လွတ်တော်မှာအရေးကြီးအဆိုအဖြစ်တင်သွင်းခဲ့ပါတယ်။မွန်လူမျိုးအလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပခဲ့တယ်ဆိုတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်တောင်တန်းဒေသကနေမောင်နှောမျိုးနယ်မှာလာရောက်ခိုးလုံနေကြတဲ့ရခိုင်မျိုးနွယ်စုဝင်ညိုနဲ့မာမာမိသားစုတွေအတွက်အရေးပေါ်စားနပ်ရိက္ခာနဲ့အဝတ်ထည်တွေလိုအပ်နေတဲ့အခြေအနေအကြောင်းတွေကိုကြားသားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ခွာသွားတဲ့မွတ်စလင်တွေကိုပြန်လည်လက်ခံတဲ့အခါမှာနိုင်ငံသားမဟုတ်သူတွေကိုလက်မခံဖို့နဲ့မောင်တော်တောင်ပိုင်းမှာနေရာချမှတ်ထားပေးဖို့အတွက်မတ်လ3ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွတ်တော်မှာအရေးကြီးအဆိုအဖြစ်တင်သွင်းခဲ့ပါတယ်။နိုင်ငံသားဖြစ်သူတွေကိုလက်ခံတာအငင်းပွားစရာမရှိပေမဲ့နိုင်ငံသားမဟုတ်သူတွေကိုတော့လက်ခံလိုက်ရင်တည်ဆဲဥပဒေနဲ့မကန့်ညီသလိုအကြမ်းဖက်မှုတွေမှာပါဝင်ပတ်သက်တဲ့သူတွေကိုလည်းမောင်တော်ဒေသမှာပြန်ပြီးလက်မခံဖို့ဒေသခံတွေတောင်းဆိုထားတဲ့အတွက်လူထုသဘောထားတွေကိုလွတ်တော်မှာအခုလိုတင်သွင်းရတာဖြစ်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းထွန်းကပြောပါတယ်2019ခုနှစ်ဩဂတ်လ25ရက်နေ့ကမောင်တော်ခရိုင်အတွင်းမှာရှိတဲ့နေချားဆောင်စခန်းတွေကိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဘက်ကတိမ့်နဲ့ချီတဲ့မွတ်စလင်တွေဘင်္ဂလားဘက်ကိုထွက်ခွာသွားခဲ့ကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားတဲ့မွတ်စလင်တွေကိုစစ်စစ်လက်ခံမှုအတွက်ဘင်္ဂလားမြန်မာနှစ်ဖက်အစိုးရတွေသဘောတူညီမှုရရှိထားသလိုမြန်မာအစိုးရဘက်ကလည်းပြန်လာသူတွေကိုစစ်စစ်လက်ခံမှုအတွက်အဆောက်အဦတွေကိုမောင်တော်မြို့နယ်မှာဆောက်လုပ်ထားပေမဲ့အဲ့ဒီအစီအစဉ်ကိုစတင်နိုင်ခြင်းမရှိသေးပါဘူး
။မွန်ပြည်နယ်ရေးမြို့နယ်တွင်မှာမွန်ပြည်တပ်ပါတီကနေကျင်းပပြုလုပ်မဲ့လူမျိုးလိုက်မျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာညှိနှိုင်းဆွေးနွေးရကိုဧပြီလ2ရက်နေ့ကပြည်နယ်ဆိုရဖွဲ့ရုံးမှာကျင်းပပြုလုပ်ခဲ့ပါတယ်။ဒီဆွေးနွေးကနေရေးမြို့နယ်မှာမွန်ပြည်တပ်ပါတီကမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်အကြိုညှိနှိုင်းတာဖြစ်ပြီးဆွေးနွေးပြုလုပ်မဲ့ရက်ကိုတော့မပြောနိုင်သေးဘူးလို့မွန်ပြည်နယ်ဆိုရဖွဲ့ညွှန်ကြားရေးမှူးဦးမြင့်သန်းဝင်းကပြောပါရယ်မွန်ပြည်ပါတီကပြုလုပ်မဲ့လူမျိုးလားမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုဧပြီလ6ရက်နေ့ရေးမြို့မှာပြုလုပ်ဖို့စီစဉ်ထားပေမဲ့ဆွေးနွေးပွဲမပိုင်ခင်မှာကျင်းပတဲ့အကျိုးလူစုတွေ့ဆုံပွဲစီစဉ်မှာတပ်မတော်ဘက်ကကန့်သတ်မှုရှိလာတဲ့အတွက်လူစုတွေ့ဆုံပွဲမကျင်းပနိုင်သေးလို့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပမယ့်ရက်ကိုရွှေ့ဆိုင်းထားရပါတယ်ဒီညှိနှိုင်းစည်းဝေးမှာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးပုံစံနာကဒုတိယဥက္ကဋ္ဌဦးကျော်သိပ်စွေငင်းချမ်းရေးကော်မရှင်ဥက္ကဋ္ဌတောက်သာတင်မျိုးဝင်မွန်ပြည်နယ်ဆိုရဖွဲ့မွန်ပြည်ပါတီနဲ့မွန်ပြည်နယ်မျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ရေးကော်မတီဖွဲ့ဝင်နဲ့ဆက်ရောက်ခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်မုံလန်းအုပ်စုနှမ်ကြန့်ဟန်ရွာမှာမိုင်းပေါက်ကွဲမှုကြောင့်ဖြတ်တန်းသွားတဲ့အစိုးရစစ်ကြောင်းကတပ်ကြအဆင့်အရာရှိတဦးတည်ဆုံးပြီးတပ်သားတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဧပြီလ3ရက်နေ့ကဝမ်ဆောင်ရွာမှာပောက်ကွဲမှုဖြစ်ပွားခဲ့တာပါ။အစိုးရစစ်ကြောင်းဟာမိုင်းပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ရွာသား300ခန့်ရှိတဲ့ဝမ်ဆောင်ဟန်ရွာထဲမှာတနတ်တွေပြစ်ခတ်တာကြောင့်ရွာသားတွေကြောက်လန့်ပြီးစီဆုံရွာပုံကြီးကျောင်းနဲ့တီဘောမြို့နယ်ဘက်ကိုထွက်ပြေးသိမ်းရှောင်နေခဲ့တာဧပြီလ4ရက်နေ့အထိနေရာမပြောင်းရဲကြသေးပဲရှိနေပါတယ
်။ချင်းနိုင်ငံရေးပါတီ3ခုဖြစ်တဲ့ချင်းတုတ်သက်ရေးပါတီ CPP ချင်းဒီမိုကရေစီအဖွဲ့ချုပ် CLD နဲ့ချင်းမျိုးရာဒီမိုကရက်တစ်ပါတီ CNDP တို့ပူးပေါင်းပြီးတော့ချင်းမျိုးရာဒီမိုကရေစီအဖွဲ့ချုပ် CNLD အမည်နဲ့ပါတီမှတ်ပုံတင်သွားမှာဖြစ်ပါတယ်။ချင်းမျိုးရာဒီမိုကရေစီအဖွဲ့ချုပ်အမည်ဟာ1999ကဖြတ်သိမ်းခံရတဲ့ပါတီအမည်ဖြစ်တဲ့အတွက်ရွေးကောက်ပွဲကော်မရှင်ကလည်းဘယ်လိုသဘောထားမဲ့ဆိုတာမသိရှိသေးဘူးလို့အစည်းအဝေးသက်ရောက်သူကပြောပါတယ်။ချင်းမျိုးရာဒီမိုကရေစီအဖွဲ့ချုပ်ဟာ1999ကရွေးကောက်ပွဲဝင်ခဲ့ရမှာ3နေရာနိုင်ရခဲ့ပေမဲ့လည်းအာဏာမလွှဲပဲသတ်မတော်ဆိုးရတဲ့ဥဆောင်ပြီးတော့အမျိုးသားညီလာခံကျင်းပဖို့စီစဉ်မှုအပေါ်မှာကန့်ကွက်ခဲ့လို့1992ခုနှစ်မှာပါတီဖြတ်သိမ်းခံစားရပါတယ်။ရှင်းပြည်နယ်တွင်းမှာနိုင်ငံရေးပါတီတွေကွဲပြားနေတာကြောင့်2015ရွေးကောက်ပွဲမှာရှုံးနေခဲ့ပြီးအခုလိုချင်းပါတီတွေပူးပေါင်းလာတာဟာလာမယ့်ရွေးကောက်ပွဲတွေမှာရလကောင်းတွေပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းချင်းနိုင်ငံရေးအသက်သက်သူတွေကဆိုပါတယ်။
မှုအမျိုးသားကိုစားပြုတ်ပါတီဖော်ဆောင်နိုင်ဖို့အတွက်မှုအမျိုးသားများအကြစီလုံးညီညွတ်ရေးတည်ဆောက်နိုင်ဖို့ရည်ရွယ်ပြီး Lame Mila, Padama Pama, Dudia Ajay, Munanga Yenila Kantin Pata Melo, Muamuda goes up you account him for ye, Nasata Uwega, Ebrala de Yanini Sene, no so Banjala, Topia Labare, a Kujin Pame, Dudia Ajay Nila Kamasoe, Mungoes up you by the air, Quesibon Ajay can see Ningo at the Bura Melo, any no so Banjala, my Yita Havare, the Yawin Munanga Yepati, Pichade, Muamuda Party, MNP. Mondeda Lonsaya Democracy Party, AMDP, Amyotami Party, Mon Sade Party Webjin, Party Mishibe Pjin Pama, Pjan Jenny, and Monanga Yinya Sure Pawin De, Mo Amyota Gosapu Party, Deap Hosan Dapo Dre, Dikeres and Awai La Dringa Jimpa Kere, Parama Jay, Monanga Yinila Kanga, Sonta Chama Kerap Jippi, Chalada Gala, Dor Dreamma, Gaunte Potame Lo Sobare.
အခုတည်င်းလာတဲ့ဝစ်ဆက်လက်တင်ဆက်ပြီးတော့မှာပါဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်တောင်တန်းဒေသကနေရခိုင်မျိုးနွယ်စုဝင်မျိုးနဲ့မာရမာမိသားစုတောင်ရကျော်အတွက်အရေးပေါ်စာနယ်ရိတ်ခံတဲ့ဝစ်ထယ်ရီလိုအပ်နေတယ်လို့မိုးရသည်မရမီလုံခြုံစွာနေထိုင်နိုင်ဖို့နေအိမ်တွေအရေးတကြီးလိုအပ်နေတယ်လို့မောင်နှမမျိုးအရေးပေါ်ကူညီထောက်ပံ့ရေးအဖွဲ့ကတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်
ကိုကြီးတွေတော့ပြစ်ခဲ့တဲ့မောက်တော်မြို့ခံဦးစင်လာဖြူကပြောရှိလာသူတွေအတွက်လိုအပ်ချက်တွေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်အခုလိုအပ်ချက်တွေကဘုလိုတော့ဒီမြို့တော်ကလူတွေအခုလိုဟိုအခုလိုအပ်ချက်တွေကသူတို့အတွက်မိုးကြရင်သူတို့နေဖို့အဆောက်အအုံတွေလိုမယ်လက်တလုံးလူတွေကစာဝတ်နေရေးကျမ်းမာရေးနဲ့ဝတ်ထည်တွေလိုအပ်နေပါတယ်
မဲလာစောပိတ်ကဘင်္ဂလားဒေ့ရှ်နိုင်ငံစိုက်တကောက်တောက်တန်းဒေသရော်ရခိုင်ကနေရခိုင်ပြည်မော်ရွံ့မြို့နယ်ကစုပန်နကအောက်တပြင်းနဲ့စိုက်တုံးနောက်ခွဆောင်ကြေးရွာတွေမှာရခိုင်မြို့နယ်စုဝမိသားစုသုံးရွာကျော်လာရောက်ခိုလုံခဲ့ရတာပါအောက်တပြင်းကြေးရွာစာတန်ကျောက်မှာခိုလုံတွေသူတွေကိုမိုးရာသီမရောက်မီနေရာရွှေ့ပြောက်ပေးဖို့စားဆိုင်ရာတွေကိုတောက်ဆူထားတယ်လို့အောက်တပြင်းကျောက်ဆရာတော်ကရခိုင် sao bê bô suraga a suya go belo si sin chame suraha upsindo ku chay ma piolo miya debu. Chao ma si de dure garo a ku mong do tang van peko cha bê ba su bi piol po si de. Duro le tang su de upsindo le piol tara si de.
Piol shui la du de tega kalina vaji yue o de cho wan yo ga pi bong mu de chine de lo le upsin la piu ga a ku lo sa piol ba de.
ကျွန်တော်ကလည်းဝန်ဖူးတဲ့ကတော့ကိုယ်နဲ့ပြောမယ်လို့ကံပြင်ရေဘိုးလေကျွန်တော်ကမလေးကဖုန်းဆက်လာတယ်အဲ့ဒီမှာဝန်နဲ့ပတ်သက်ပြီးကျမ်းမာရေမကောင်းတဲ့သူတွေရှိနေတယ်စက်ကြီးပိုင်းလည်းကလေးတွေများနေတယ်လို့ပြောတယ်အထူးကြတော့ကောက်သုံးရေမကောင်းတဲ့အတွက်ဖြစ်တယ်လို့ပြောတယ်တရက်ပိုင်းသွင်းမှာကျွန်တော်တို့နောက်ဆက်သွားဖို့ရှိတယ်စေဝါပစ္စည်းတွေသွားလှုပ်ဖို့ရှိနေပါတယ်မော်တော်မ
ကျောင်းမြေရတနာရောင်းပြပွဲကိုမတ်လ9ရက်တိုင်းကျောင်းမြေရောင်းပြပွဲကိုမတ်လ9ရက်တိုင်းငားရဲကြကျင်းပခဲ့ပါတယ်အစစ်နဲ့ကျောင်းစိမ့်တွေကိုသာရောင်းချနေတဲ့အပေါ်ဝေဖန်မှုတွေရှိနေပေမဲ့ဒေသခံတွေအလောက်ကခွင့်လန်းရရှိရေးအတွက်ပထမအစပြုခြေလှမ်းတစ်ခုလိုလဲကျောင်းမြေရတနာလုပ်ငန်းရှင်တွေကရှုမြင်နေကြပါတယ်အမည်ရဲ့စုစည်းချက်ကိုနိုင်ငံငွေငန်းနဲ့တင်ဆက်ထားပါတယ်
ကျောင်းမြေရတနာရောင်းပြပွဲပြုလုပ်ရတဲ့ရွယ်ချက်နှစ်ပတ်သက်ပြီးကျောင်းမြေရတနာလုပ်ငန်းရှင်များတင်မြကြီးနာရဲ့ဒုတိယဥစ္စာဥလက္ခရီလအောင်ကခုလိုပြောပါတယ်ခုလိုပဲတခါမှလုတ်ခွင့်ရှိခဲ့ဖို့ပေါ့အဲဒီတစ်ခါကတော့ကျွန်တော်တို့မိချင်းနာမျိုးမှာကျောင်းမြေရတနာအချောထေကိုဒီကျောင်းမြေရတနာအချောချင်းအရင်ပေါ့နော်ကျွန်တော်တို့ရိုင်းစီဒီအဖြစ်ကိုပေါ့နော်မြန်မာကျောင်းဝင်ဖြင့် ရန်ချခွင့်ပြုတယ်ပေါ့နော်မြန်မာကျောင်းဝင်ချင်းဆိုတာကနိုင်ငံသားတွေဝယ်ယူခွင့်ရှိပါဘူးမြန်မာပြည်မှာရှိတဲ့တိုင်းသားတွေရဲ့လုပ်ငန်းတွေအချောထေလုပ်ငန်းအချောထေဆိုတာကတကြီးပပူတွေပေါ့နော်ရှင်ရန်ထက်အဆင်မြင့်ထုတ်ကုန်ပုံကလုပ်ပုံကုန်ချမ်းတွေပေါ့နော်ရရှိအောင်ဆိုတဲ့ရည်ချက်ဖြစ်ပါတယ်ဒီကျောင်းမြေရတနာရောင်းပြပွဲကိုမန္တလေးနေပြည်တော်ရန်ကုန်ကကျောင်းမြေလုပ်ငန်းရှင်တွေလာ
ဒီလိုမျိုးလိုက်မျိုးလားစင်တွေကိုရောင်းဝယ်ပြသခွေပေးတဲ့ပုံမှာလဲကချင်ပြည်နယ်ကကြောင်မြေလုပ်ငန်းရှင်တချို့ကနေဝေဖန်နေကြပါတယ်။ ကျွန်တော်တို့မိချင်းအမျိုးမှာကြောင်းမီဥပဒေမူကြမ်းပြင်ဆင်ပေးရေးကြိုးပမ်းနေတဲ့ကချင်မျိုးသားကွန်ကရစ်ပါတီဥက္ကဋ္ဌတောက်တာအမ်ကွန်လာကတော့အခုလိုသုံးသပ်ပါတယ်။
အစ်တရာတီနဲ့ဘီယူပဲသူကအရင်ရောင်းနေတယ်။ရောင်းနေတဲ့တခါကလည်းသူကတင်တာတော့ပိုက်တော့ကျွန်တော်တို့ထင်တယ်။အားလုံးဒီတခါအကျိုးစီးပွားရှိအောင်ဆိုပြီးတော့မှတီတီအစိတ်ပေါ်အရင်ပဲလို့ပြောတဲ့အနေနဲ့လုပ်တယ်လို့ကျွန်တော်တို့ကအဲ့လိုမြင်တယ်ကျွန်တော်သုံးသပ်တာပေါ့နော်။အစ်နဲ့ကြောက်ဆိုင်နေရောင်းချမှုအပေါ်မှာဝေဖန်မှုတွေရှိနေပေမဲ့ဇာဟာပရမချေလန်အစပြုမှုတခုလို့ဥလက္ခရီလက်အောင်
ကျွန်တော်ချက်မြတ်တင်ကြတဲ့ပါတိဖြစ်ဒီအထက်ကနေပထမဆုံးရှင်းလန်းကိုလမ်းကြမယ်ဆိုပြီးကျွန်တော်တို့ဒီနေ့နဲ့ကျွန်တော်လောက်ကြတာဖြစ်ပါတယ်။ကချင်းပြည်နယ်ဖားကားဒေသဟာကမ္ဘာအဖို့သားကြောက်စင်းအစည်းအကြဆွဲရှိတဲ့ဒေသတစ်ခုဖြစ်ပေမဲ့ကြောက်စင်းဈေးဝယ်မရှိခြင်းကမ္ဘာတန်းဝယ်အစီအမရှိသေးခြင်းအချောထဲထဲအကျန်းထိတ်ကိုယ်တာထုတ်လုပ်ရောင်းချနေရတဲ့အခြေအနေမှာရှိနေပါတ
Bangladesh Nangango, Ting Shang Nid and Mosalinego, Pian Le Lekande Kama, Nangan Dam Hok Durigo, Lemakam Hune, Mount Dotang by Ma, Nia Chamatabe Potre, Rakan Jinne Lutoma, Yeji Asop, then Dwayne Cabaret, Monumio Alai Amilda Sinang, Yasunu Boy Sanya, Nina, Sea Waves, and Yau Ye Dre, Mumjin Asoya Pue Yoma, Jimpa Diluk Cabaret.
တော်ရှင်တွေခုနားဆင်ကြကြတာကတော့ ဗီယူရနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တိတိကျကျတောင်းရင်လည်းဆိုရင်တော့စာရိုက်ကတဆင့်လဲဆက်သွင်းနိုင်ပါတယ်လိစာကဗီယူအေမြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တတအမှတ် 650 ကတရုတ်နိုင်ငံနဲ့
ရုရှားရဲ့ငါနေထုတ်လိုက်တဲ့ဒါဇင်နဲ့ချီအမေရိကန်တန်တမန်တွေနဲ့မိသားစုဝင်တွေဟာဒီနေ့မှာပဲမော်စကိုမြို့တော်ကအမေရိကန်တန်ယုံကနေထွက်ခွာသွားကြပါတယ်ဗြိတိန်နိုင်ငံမှာရုရှားသရှိဝမ်တယောက်ကိုဒါရုဆိုင်နဲ့လုချင်မှုမှာရုရှားရဲ့လက်ချက်ဖြစ်ဆွဆွဲခဲ့ပြီးတဲ့နောက်အပြန်အလှန်တန်တမန်တွေကိုနှင်ထုတ်နေတာပါမြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့တင်းမာမှုတွေ
ပြောဆိုလိုက်ပါတယ်ဒုက္ခသည်တွေနေရာပြည်နယ်ရေးမြမဆူရနယ်သဘောတူညီချက်လက်မှတ်ရေးထိုးခဲ့တာပါဝင်ကျိုးဝဲမှုတွေရှိခဲ့ရမယ်လေအခုချိန်ထိထင်သာမြင်သာတိုးတက်မှုတွေမတွေ့ရသေးတဲ့အကြောင်းပင်ရတဲ့ဝင်ကြီးချုပ်ကပြောဆိုလိုက်တာပါဒုက္ခသည်တွေအတွက်ရာဟိစကန်တေဖြစ်တောင်မန်ကံယူရင်က ပါရှာချာချွမ်းမှာစီစဉ်ထားတဲ့အကြောင်းလဲပင်ဂါရီရှိဝင်ကြီးချုပ်ကပြောဆိုခဲ့ပါတယ်လက်တော်ကျွမ်းမှာဒုက္ခတဲ့၅000လောက်အတွက်ဆက်လုပ်ပြီးစီးနေပြီဖြစ်ကြောင်းလဲပင်ဂါရီရှိတာဝန်ရှိသူတွေကအေအက်ဖီဒင်းဌာနကိုပြောဆိုခဲ့ကြတာပါမြန်မာဆိုရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချက်တိုင်းဝန်ကြီးဒေါက်တာဝင်းမြတ်ရေးပင်ဂါရီရှိနိုင်ငံကိုရှေ့သတင်းပတ်သက်သွား
ကိုအောင်အောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ဗက်စကိုဖော်လာရစ်ဖြစ်ပါတယ်ဗီအိုအေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်9:29နာရီစနေနေ့လိုင်းလာ190ဒီကနေ့ထုတ်လွှင့်နေတာဖြစ်ပါတယ်ဆိုတော့ရှင်အားလုံးဘေးရန်ဒီကင်းဝေးပြီးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေဗီအိုအေကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ This program has come to you from the Voice of America, Washington.